ဖီယိုအမေရိကန်တန်ကနေဩဂတ်လ3ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစည်းအဝေးကိုမနက်9နာရီအထိဆက်လက်အသံလွှင့်ပေးနေပါတယ်။လိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ပဲဖြစ်ပါတယ်။မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးထားတာဖြစ်ပါတယ်။ဦးကျော်စံသားကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါတော်ရရှိမြတ်ခင်ဗျာ။မြန်မာနိုင်ငံအရေးနဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပြဿနာအင်မတန်ကြီးကြဲတဲ့ပြဿနာဖြစ်ပါတယ်။လွတ်လပ်ရေးရပြီးကြဲကဖြစ်လာကြတဲ့ပြဿနာဒါကြောင့်မို့လို့လဲကျွန်တော်ကဒီပြဿနာကိုကြုံတိုင်းကြုံတိုင်းမကြခဏထပ်ကလဲလဲဆွေးနွေးနေရတာဖြစ်ပါတယ်ဒီနေ့ဆွေးနွေးဖို့ဖြစ်လာတဲ့အကြောင်းအရာကတော့မကြသေးခင်ကမှပြီးဆုံးသွားတဲ့လိုင်ဇာတိုင်းရင်သားထိပ်သီးစီဝေဝရဲ့ဆုံဖြတ်ချက်ကိုအခြေခံပြီးကျွန်တော်စီစဉ်ထားတာဖြစ်ပါတယ်အဲ့ဒီမှာတိုင်းရင်သားတွေကခေါင်းဆောင်တွေကထိပ်သီးတွေကဘာပြောလဲဆိုရင်အဓိကအဖြစ်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးနဲ့တိုင်းရင်သားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရရှိရေးကိုပဲရည်တည်ပြီးတော့ဆက်လက်ဆွေးနွေးမယ်လို့ဆိုပါတယ်။ဒီလိုဆွေးနွေးမယ်ဆိုတာမကြာခဏလည်းကြားခဲ့ပြုပါပြီ။ဟိုတုန်းကတည်းကဒါပေမဲ့တစ်ခါမှမအောင်မြင်ခဲ့ဘူး။အဲ့တော့လိုက်လျောရမယ်။ဘ ਹੁ အာဏာပိုင်တွေကအထူးသဖြင့်စစ်တပ်ပိုင်းကလက်ခံကြမလား။အခက်အခဲတွေဘယ်လိုရှိသလဲ။ဘယ်လိုကြော်လွှားကြမလဲဆိုတာကိုထပ်ပြီးဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့ဒီဆွေးနွေးပွဲအတွက်ပါဝင်ဆွေးနွေးဖို့အတွက်လိုက်စားထိပ်ပြီးဆွေးနွေးပွဲကပူပူနွေးနွေးဒါအဆုံးသတ်ပြီးတော့ခုမြကြီးနားဘက်ကိုပြန်ပြီးထွက်လာတဲ့တိုင်းရင်သားထိပ်ပြီးကောင်းဆောင်တို့ဖြစ်တဲ့ပဒုခွေထူးဝင်းတခါတိုင်းရင်သားတိုင်းရင်သူတိုင်းလွတ်တော်အမတ်တွေနောက်ပြီးတိုင်းရင်သားတော်လှန်ရေးတွေနဲ့ထိတွေ့ဆက်ဆံခဲ့ပြီးတော့အပြန်လည်နားလည်မှုအပြည့်အဝရှိတဲ့မြန်မာနိုင်ငံရေးကောင်းဆောင်တွေစသဖြင့်ကျွန်တော်ခေါ်ဖိတ်ခေါ်ထားပါတယ်ဒီနေ့ဆွေးနွေးဖို့အတွက်ဆိုတော့ပထမအဆုံးကျွန်တော်ပဒုခွေထူးဝင်းကိုကျွန်တော်မေးချင်တာကအခုလိုက်စားထိပ်ပြီးစီဝဲကကျွန်တော်ပြောတဲ့အချက်ပေါ့လေစစ်မှန်တဲ့ပြည်ထောင်စုဖွဲ့စည်းရေးတိုင်းရင်သားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရရှိရေးဆိုတာတွေကိုအဓိကထားပြီးတော့ပဲဆွေးနွေးမယ်လို့ပြောဆိုကြရပါတယ်ဆိုတော့အရင်ချက်ထားခဲ့တဲ့တောင်းဆိုချက်နဲ့ဘာများအပြောင်းလဲရှိတယ်လဲတစုံတရာအပြည့်ယူလုပ်ဖို့အတွက်တိုင်းရင်းသားတွေဘက်ကကောဒါအပြည့်ယူထုံနေရတော့ဒေါအောင်ဆန်းစုကြည်ပြအလျှော့ပြတာတော့မဟုတ်ဘူးပေါ့လေအပြည့်ယူထိန်းကြီးဖို့အတွက်ဘာတွေများစီစဉ်ခဲ့တယ်လဲဒီတော့ဥပမာအဖြစ် Federal Army ဆိုပြီးတော့ဖွဲ့စည်းမယ်ဆိုတဲ့ကိစ္စကိုများနောက်ထပ်ထားခဲ့သလားစသဖြင့်အဲ့လိုအပြည့်ယူလုပ်ဖို့ကိစ္စကိုဘယ်လိုစဉ်းစားခဲ့ကြပါလဲဆိုတော့အချင်းပြောပါဖတို့ကွယ်တူဦးခင်ဗျာ
ကျွန်တော်တို့အထူးဖြစ်ပေါ်လေကျွန်တော်တို့အခုဆောင်ပေါ်လေခေမာဇာဆွေးကင်ထားမယ်မူကတော့အခြေခံပေါ်တော့ဒီမိုကရေစီအမျိုးသားတန်းတူရေးနဲ့ကိုယ်ကကျန်တဲ့အခွင့်အရေးလေးကိုအပြည့်အဝရှိတဲ့နော်အခြေခံတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအခြေခံမူကိုဆွေးကင်ထားဖို့တော့သဘောတူထားတယ်ဆိုလိုတာကဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာနိုင်ငံရေးအတွက်သူတို့ဆိုတာတော့တော့ဝါမယ်ဆိုတာတော့ကျွန်တော်နားလည်ပါတယ်အမေဒီကတော့ကျွန်တော်တို့ခိုင်မှာဆွေးကံရမယ်သဘောထားဖြစ်တယ်။ဒီဖက်ဒရယ်အမ်ဘီပတ်သက်တာကကျွန်တော်တို့အဲ့ဒီ TVC ဝင်မှာတော့စုံပြချက်တွေဘာတွေမှတော့ဆွေးနွေးအတိအကျပေါ်လေဒါဆွေးနွေးလာမရှိဘူးဒါလည်းရင်းဆွေးနွေးဝင်မှာတက်တဲ့စီးကားရမယ်ဆွေးနွေးရမယ်ချက်ဖြစ်တယ်လို့ကျွန်တော်တို့တော့အဲ့ဒါသဘောထားရှိပါတယ်
။ဟုတ်ကဲ့ဆိုတော့ကချင်းလူသမီးလွတ်တော်အမတ်တူဖြစ်တဲ့ကျွန်တော်ဒေါ်ဒရေးဘူကိုဆက်လက်ပြီးတော့ဆွေးနွေးစီရင်ပါတယ်ဒီတိုင်းရင်းသားတွေရဲ့ယက်တီချက်ကိုအရင်တုန်းကလည်းပဲဘ ਹੁ အာဏာပိုင်တွေဘက်ကညှင်းဆန်ပယ်ချခဲ့တာမကြခဏကြားခဲ့ဘူးပါဘီအခုကရောဘလောက်အောင်မြင်မဲ့အလားအလာကြားပါလဲဒေါ်ဒရေးဘူကဒါပြည်ထောင်စုဒီဥပဒေပြုရန်ကြားထဲမှာပါဝင်နေတဲ့ပုဂ္ဂိုလ်တူဖြစ်ပါတယ်လိုက်လျောနိုတဲ့အထောက်အထားအလားအလာကိုတွေ့ပါသလားခင်ဗျာအခုလောလောဆယ်မှာ
ဆွေးနွေးပွဲပေါ့နော်သုံးချက်ချက်တွေကတော့ကျွန်တော်စနေသုံးချက်ချက်တရားတည်းမထုတ်ပြန်တာသိရှိရတယ်ပေါ့နော်ဒါကြောင့်မို့ဘယ်အတိုင်းတားကြည့်ဒီလိုစနေသုံးချက်ခဲ့တယ်ဆိုတော့ကျမတို့အတိအကျမသိရဘူးပေါ့နော်ဒါပေမဲ့လက်ရှိဒီဘူးရအနေထားဆိုလို့ရှိရင်တော့ကျမတို့ကဒီကြာခင်မှာဒီမိချင်းနာမှာပြန်ပြီးဆွေးနွေးကြမယ်လို့သိရပါတယ်အဲ့တော့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကနေမှပေါ့လေဒီကိစ္စတွေပေါ့နော်အဲဘယ်အချက်တွေဘယ်အချက်တွေကတော့တိုက်လျောဖို့လိုတယ်ဆိုတာတိတိကျကျထုတ်ပြန်ဖို့လိုတယ်လို့ကျမအမြင်နဲ့အဲဟောပါယုံကြည်ပါတယ်အဲ့လိုတိတိကျထုတ်ပြန်မတာကျမတို့တစ်ဖက်ကနေပေါ့နော်လိုက်လျောရမယ်အကျိုးရပိုင်းနောက်မှအဓိကဆိုလို့ရှိရင်စက်မတော်ပိုင်းပေါ့နော်အဲ့ဘက်ကနေမှဒီလိုက်လျောရမယ်စိတ်ဆာတွေကိုတိတိကျကျတုံ့ပြန်သလားမတုံ့ပြန်ဘူးလားဆိုတော့ကျမတို့ကဒါဝေဖန်သုံးသပ်နိုင်မှာဖြစ်ပါတယ်အဲ့ကြောင့်မို့ တိုင်းသားပိုင်းကလည်းပဲစီတီကြက်ကြဗာရီလိုက်လေပေးဖို့လိုတယ်ဆိုတာဒီနေ့ဒီအချိန်မှာတော့ကျမတို့ကအဲရေရေတင်းတင်းနဲ့ပြောဖို့လိုပါတယ်တို့ဘာကိုလိုချင်လဲဆိုတာအမိအရပြောဖို့လိုပါတယ်
ဟုတ်ကဲ့
အဲ့တော့တစ်ဖက်ကလည်းဒါကိုလိုက်လျောမယ်မလိုက်လျောမယ်ဒါတိတ်မှအရေးကြီးတယ်လို့ကျမလည်းတူပဲမြင်ပါတယ်
ဟုတ်ကဲ့ဘဒုတ်ကွထူးဝင်းခင်ဗျာတော်ရဲဘူးပြောသလိုတိုင်းရင်းသားတွေဘက်ကဒါကိုဒီအချက်ဒီချက်လိုချင်တယ်ဆိုတာတိတိကျကျဆွေးနွေးကြတဲ့အခါမှာတင်ပြကြပါလားတိုင်းသားတွေကပြောကြပါလားဟိက
စစ်မှန်သောဖက်ဒရယ်ပြည်ထောင်စုဆိုတာကိုလည်းကျွန်တော်တို့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုနဲ့အဖြစ်ရှာတော့မယ်ဆိုတာကိုတော့ကျွန်တော်လက်ခံတယ်ဒါကကျွန်တော်တို့ဆွေးကြမ်းမှုဖြစ်တယ်တခြားအကြေးကိစ္စဆွေးနွေးတဲ့နေရာမှာကျွန်တော်အခုလက်ရှိကျွန်တော်ဆွေးနွေးနေတဲ့တပြည်လုံးပြည်ခါရဆဲသဘောတူမှုကြီးချက်စာချုပ်အပေါ်မှာမူတည်ပြီးတော့ကျွန်တော်တိုင်းနာထိပ်ပြီးခေါင်းဆောင်တွေကဒီလုံးပြည်ခါရဆဲရရှိနိုင်ဖို့အတွက်ဒီစာချုပ်ထဲမှာပါနေတဲ့အချက်လက်တွေကိုကျွန်တော်လိုက်လွှဲရမယ်အပိုင်းတွေကျွန်တော်ရတည်ပေးအပိုင်းတွေကိုထားရဖို့တော့ကျွန်တော်ဆုံးဖြတ်ခဲ့ပါတယ်နောက်ပြီးတော့တပြည်လုံးပြည်ခါရဆဲရရှိနိုင်ဖို့အတွက်ညှိနှိုင်းရမယ်ကျွန်တော်ဒီ NCCT ကိုလည်းလုတ်ပိုင်ခွင့်ပေါ်လေဒါသဆုံးချပိုင်ခွင့်တချို့တော့ပေးလိုက်တယ်ဒါကိုကျွန်တော်ကျွန်တော်စတီညီလာခံတဲ့မှာတော့ဆုံးဖြတ်တာတယ်ကျွန်တော်တို့ဆုံးဖြတ်လို့မရတဲ့ကိစ္စဘူပိုင်ဆိုင်ရဲ့ကိစ္စတချို့ကျွန်တော်ညတီပေါ်မှာရှင်းနေလာလို့ရှိရင်လည်းကျွန်တော်တို့တိုင်းသားတကယ်ဖွဲ့စည်းတဲ့ထိပ်ပြီးအစည်းအဝေးဆိုလိုတာကဖွဲ့စည်းရဲ့ခေါင်းဆောင်တို့ကိုကျွန်တော်ပြန်ခေါ်ပြီးတော့ဆုံးဖြတ်အောင်ဖြစ်ပါတယ်ဒါတော့ကျွန်တော်တို့ဒီစီညာကမှဆုံးဖြတ်လိုက်တဲ့သဘောတူညီအခြေခံကတော့ခုနကကျွန်တော်ပြောလို့ပဲအခြေခံရမှုကတော့ဒါဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့အမှုတော့ကျွန်တော်ဆွေးနွေးနေပြန်တင်ထားတယ်။ကျန်တဲ့အချက်တွေကျတော့ကျွန်တော်တို့ဒီဒီလိုပြစ်ခတ်ရစေရရှိဖို့အတွက်ညှိနှိုင်းရမယ့်စာချုပ်ပေါ်မှာဒါကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်
။ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဒေါက်တာနိုင်အောင်ကိုကျွန်တော်မေးချင်ပါတယ်။ဒေါက်တာနိုင်အောင်ဟာတိုင်းရင်းသားဒေါ်လှန်ရင်အင်အားစုတွေနဲ့အများဆုံးထိတွေ့ရင်းနှီးခဲ့တဲ့မြန်မာကအေဘစ်တီအက်ကောင်းဆောင်တူဖြစ်ခဲ့တဲ့ပုဂ္ဂိုလ်ပါဆိုတော့ဒေါက်တာနိုင်အောင်အခုတိုင်းရင်းသားတွေနဲ့မြန်မာအာဏာပိုင်တွေနဲ့ဗဟုအစုအနဲ့အာဏာပိုင်တွေနဲ့ဆွေးနွေးရတဲ့နေရာမှာအချက်လက်အဖြစ်ကရောတစ်ဖက်နဲ့တစ်ဖက်တယောက်တည်းလူလက်တကိုတယောက်ကအပြန်လှန်အမှန်တကယ်နားလည်ကြသလားဆွေးနွေးတဲ့ပုံစံကရောမှန်ကန်သလားဆိုတာဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
โอเคကျွန်တော်အနေနဲ့သုံးသပ်ချင်တာကဘာလဲဆိုအခုလောလောဆယ်မှာတော့ဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခကိုမူတည်ပြီးတော့မှဒီအပြစ်ခံရတယ်ဆိုတာနဲ့ရှင်းနေကြတဲ့သဘောပေါ့လေဆိုတော့ကျွန်တော်အမြင်နဲ့ပြောမယ်ဆိုလို့ရှိရင်တော့အခုဖြစ်နေတဲ့ပြဿနာကဒီအပြစ်ခံဟယ်လို
ဟုတ်ကဲ့ပြောပါနားထောင်နေပါလေကြားပါလေ
အပြစ်ခံရစေအစင်းလောင်းနေလို့မလုံလောက်ဘူးလို့ထင်တယ်ဒီအပြစ်ခံရစေဆိုတာကဘာလဲဆိုတော့ဒီကျွန်တော်တို့ချင်းချင်းမှာယုံကြည်မှုတည်ဆောက်နိုင်ဖို့အတွက်ကိုရန်လုံမှုရစဲတဲ့အဆင့်မရှိသေးဘူး။အဲ့တော့အဲရန်လုံမှုရစဲတဲ့အဆင့်ကနေပြီးတော့ထက်ပြီးယုံကြည်နိုင်ဖို့အတွက်ကိုဒီဘာတွေလုံနေလဲဆိုတော့ဒီတိုင်းသားတွေမှာဒီဒီမိုကရေစီအားစုတွေမှာရှေ့မှာပြောင်းလဲချက်ယုံကြည်ချက်ရှိနေရမယ်ဆိုတဲ့အဆောင်မျိုးရှိဖို့လိုတယ်။အဲ့တော့အဲ့လိုရှေ့မှာပြောင်းလဲချက်ယုံကြည်မှုရှိနေရဖို့အတွက်ကိုဒီဟိုတိုင်းဗမာတိုင်းသားတွေလည်းပေးရမယ်စစ်တပ်ကလည်းပေးရမယ်လက်ရှိအစိုးရကလည်းပေးရမယ်ဒီမိုကရေစီအားစုကလည်းပေးရမယ်အဲ့လိုလက်ချက်ယူချက်ရှိနေဆိုဥစ္စာပေးရမယ်ပြီးမဲ့နေရာမှာဘာဟုပေးဖို့လိုလာလဲဆိုတော့အတိမတ်ပြမှုပထမဆုံးပေးဖို့လိုရတယ်အဲ့ဒီမတ်ပြမှုကဘာလဲဆိုလို့ရှိရင်ဗမာပြည်ဒီနေ့လက်နက်ကဘီကွာဖြစ်နေတာနိုင်ငံရေးတည်နာဖြစ်တယ်အဲ့နိုင်ငံရေးတည်နာကဗန်တူရင်းနဲ့ကိုယ်ပိုင်ခွင့်ပြတ်တနာဖြစ်တယ်ဒီမိုကရေစီရေးတည်နာဖြစ်တယ်လူခွင့်ရေးတည်နာဖြစ်တယ်ပေါ့နော်ဒီတိုင်းသားကြီးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်တော့ဒီတန်းတူရင်းနဲ့ကိုယ်ပိုင်တန်းတုံးရဲ့ပြဿနာဖြစ်တယ်ဆိုတာကိုအလေးနဲ့သိမှတ်ယူပြီးတော့ဖြေရှင်းဖို့လိုလို့ထင်တယ်။နောက်တစ်ခုကဒီကျွန်တော်တို့ဒီလောကဘာလာတရားနဲ့ပဲပြောပြောကျွန်တော်တို့ဒီတရားမျှတမှုငြိမ်းချမ်းမှုလွတ်လပ်မှုလိုချင်တယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးကိုလိုချင်တယ်ဆိုလို့ရှိရင်ဒီတရားမျှတမှုနဲ့လွတ်လပ်မှုမပေးဘဲနဲ့ကျွန်တော်မရနိုင်ဘူး။အဲ့တရားမျှတမှုလို့ပြောမယ်ဆိုလို့ရှိရင်တန်းတူရင်းနဲ့ကိုယ်ပိုင်ပြတ်တောက်ခွင့်မယ်။လွတ်လပ်ခွင့်လို့ပြောမယ်ဆိုလို့ရှိရင်လည်းတန်းတူရင်းနဲ့ကိုယ်ပိုင်ပြတ်တောက်ခွင့်မယ်။အဲ့ဒါကိုကျွန်တော်တို့အတိမတ်ယူဖို့လိုတယ်။အဲ့တော့အဲ့လိုဒီအတိမတ်ကြည့်ပေးဖို့ယုံကြည်မှုပေးရဖို့လိုတဲ့နေရာမှာကျွန်တော်တို့ဘာကြီးဆက်လုပ်ဖို့လိုနေလဲဆိုလို့ရှိရင်ဒီတန်းတူရည်တွင်းမှုရှိတဲ့နိုင်ငံရေးဆွေးနွေးပွဲပေါ့ဗျာအခုအမျိုးဆုံးပြောနေတဲ့ဆွေးနွေးပွဲပေါ့နော်အဲ့ဒီဆွေးနွေးပွဲလိုတယ်အဲ့ဒီဆွေးနွေးပွဲကနေပြီးတော့မှအသွင်ကူပြောင်းရေးလုပ်ငန်းအစီအစဉ်ပေါ်လာတဲ့ဒီအခုပြောနေတဲ့ဒီ political framework ပေါ့နော်အဲ့ဒါဒီဆွေးနွေးပွဲတက်လို့တယ်အဲ့ဒီမှာအဓိကကြောင်ဆောင်တာဘာလဲဆိုတော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေနဲ့အသွင်ကူပြောင်းရေးအစီအစဉ်တွေကိုတိုင်းသားတွေအားလုံးပါဝင်စစ်တပ်ပါဝင်အစိုးရပါဝင်အင်အားစုတွေအားလုံးကပဲ့တိုင်နိုင်အတူတူပဲ့တိုင်နိုင်ခွင့်ရှိရဆိုယုံကြည်မှုကိုကျွန်တော်ပေးဖို့လိုတယ
်ဟုတ်ကဲ့
ဟုတ်ပါဘူးအခုကရည်ကြည်ဆုံးဘာလဲဆိုတော့ဒီ2015ရွေးကောက်ပွဲဆိုတာကလည်းအပြောင်းလဲကိုဥတည်မယ်ဆိုတဲ့ရှင်ချင်းဖြစ်နေမှသာလျှင်ရှေ့သွားမဲ့နိုင်ငံရေးဆွေးနွေးပွဲတွေနဲ့ယုံကြည်မှုကိစ္စမှုတွေပို့ပြီးတော့အဆင်ပြေမယ်လို့ထင်ပါတယ်လား
ဥဖေသန်းရခိုင်မျိုးသားလွှတ်တော်အမတ်တူဖြစ်တဲ့ဥဖေသန်းကိုကျွန်တော်မေ့ကြပါတယ်ခုနဒေါက်တာနိုင်အောင်ပြောတဲ့တိုင်းရင်းသားတွေဘက်ကဒါအရှိကိုကောက်လာမယ်ဆိုရမျော်လင့်ချက်ယူချက်စီအောင်လုပ်ပြီးပြောလိုတယ်နောက်တစ်ခါအကုန်လုံးပိုင်မဆိုတော့လွှတ်တော်မှာရောတိုင်းရင်းသားအင်အားစုတွေတိုင်းရင်းသားပါတီတွေအနေနဲ့ဒီတိုင်းရင်းသားတွေနဲ့ငင်းငိုင်းရရှိရေးစောစောကဒန်းလူရေးကိုပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ကိစ္စနဲ့ပတ်သက်လို့ဟာလွှတ်တော်မှာတိုင်းရင်းသားပါတီကဆွေးနွေးမှုရှိပါသလားဒီလွှတ်တော်ကတိုင်းရင်းသားကုစလေရီရဲ့လုံဆောင်ချက်တွေနဲ့အခုအပြစ်ခတ်ရစေးရေးငင်းငိုင်းရေးတိုင်းရင်းသားအင်အားစုနဲ့ဆွေးနွေးနေတဲ့ဆွေးနွေးပွဲတွေနဲ့ကိုတစ်ဆက်တစ်ဆက်တည်းဖြစ်အောင်ကြိုးပမ်းမှုတွေကဘယ်လောက်ရှိပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လွှတ်တော်မှာတော့ဒါအချိန်တိုင်းလိုလိုပါပဲကျွန်တော်တို့မေကွန်းလေးအစိုးရနဲ့အဲဒီတိုင်းလားဒီတိုင်းမှာဖြစ်ပွားဖြစ်ပွားနေတဲ့ဖြစ်ပွဲတွေရဆဲဖို့တို့ဒီဒုက္ခတွေတွေဟေးအလောလာအရာတွေကိုအခုညီပေးဖို့တို့ဆိုတာတို့အများအားဆွေးနွေးပါတယ်အဲပြီးခဲ့တဲ့ဒီဆယ်ချိန်မြောက်လွှတ်တော်မှာလည်းပဲအဲဒေါ်နန်းဝန်နုကအဲ့ဒီကိစ္စနဲ့ပဲဒုက္ခတွေကိစ္စဖြစ်ပွဲတွေရဆဲဖို့ကိစ္စအဲ့ဒါတွေကိုကျွန်တော်တို့လွှတ်တော်ထဲမှာတော့အစဉ်တစိုက်မျိုးသားလွှတ်တော်မှာရောဒီသူလွှတ်တော်မှာရောကျွန်တော်တို့ဆွေးနွေးပါတယ်အဲဒါပေမဲ့အဖြေကတော့ကျွန်တော်တို့ကအစိုးရကိုပဲတိတ်တွန်းတာဆိုတော့အစိုးရကိုနှိပ်ကလည်းအဲသူတို့မှာအဲ့ဒီစစ်ပွဲတွေကိုရပ်ပိုင်ခွင့်ရဆဲနိုင်တဲ့အာဏာပါဝါရှိဖို့မရဘူးအဲ့ဒါနဲ့ပဲတက်မတော်အခန်းကဏ္ဍရှိကိုပြန်ရောက်သွားတာပေါ့နော်အဲ့ဒါတက်မတော်ရဲ့အခန်းကဏ္ဍနဲ့ဒီခုတိုင်းသားတွေရဲ့ဆွေးနွေးနေတဲ့ကိစ္စကအဲအဲ့ဒီမှာတော်တော့ကိုအရေးကြီးပါတယ်ဒါကြောင့်ကျွန်တော်လွှတ်တော်အနေနဲ့ဘလောက်ပဲပြောပြီးမဲ့လည်းပဲတကယ်တမ်းဒီအဆုံးဖြတ်ပေးရမှာကတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေပဲဖြစ်ပါတယ်။ရောတွတ်တော်အနေနဲ့တော့ဒါတွေအများအားပြောပါတယ်။အဲဒါပေမဲ့ကျွန်တော်တို့ဖီးဘလောက်ရောက်တယ်လဲဆိုတော့ကျွန်တော်တို့ဖြစ်လာမဲ့လွတ်တော်တွေမှာလည်းဒါတွေဖြစ်လာအောင်မှာဆိုတော့ရောစောင့်ကြည့်ရဖို့အတိုင်းအတာရှိပါတယ်ခင်ဗျ
။ဟုတ်ကဲ့ဒီတခြားဒီမိုကရေစီနိုင်ငံမှာတော့လွတ်တော်ကအမတ်တွေသက်ဆိုင်တဲ့ကော်မတီတွေဖွဲ့ထားပြီးရောသူတို့ကအရေးကြီးရင်စစ်တပ်ကိုလည်းပဲခေါ်ပြီးတော့မေးနိုင်တယ်။ကဲဒီဟာကိုပြည်သူတွေလိုလားနေရတယ်ကျွန်တော်တို့တက်မတော်အနေနဲ့ဘယ်လောက်လုပ်နေသလဲဆိုတာခေါ်ယူမေးမြန်းခွင့်ရှိတယ်အပြန်အလှန်ဖြေကြရတယ်အဲ့လိုပုံစံမျိုးကမြန်မာနိုင်ငံလွှတ်တော်တွေထဲမှာမဖြစ်နိုင်ဘူးလားခင်ဗျာ
အင်းမဖြစ်နိုင်ဘူးခင်ဗျာအဲ့ဒါကြတော့လေကျွန်တော်တို့တက်ကိုဘယ်လိုမှကျွန်တော်တို့လွှတ်တော်ကော်မတီတွေကခေါ်လို့ရမှာမဟုတ်ဘူးဝန်ကြီးဌာနတွေကတောင်မှကျွန်တော်တို့ကခေါ်တယ်ဆိုတာတောင်မှလာပြီးတော့ပူးပေါင်းဆောင်ရွက်လို့တဲ့ဌာနမရှိဘူးခင်ဗျာအဲ့တက်ဆိုရင်တော့ဝေးတာပေါ့ဒါပေမဲ့တက်အနေနဲ့ကိုကျွန်တော်တို့အဲ့ဒီစီရေးစီရနဲ့ပတ်သက်ပြီးတော့အော်ဒီစစ်ပွဲကိုရက်စဲပါတို့ဟာလာငင်းချမ်းရေးလုတ်ပါတို့ဆိုတော့ကျွန်တော်တို့ဒီစစ်ရက်စဲရေးကော်မရှင်နဲ့ကျွန်တော်တို့ရှင်မှာမရှိပါဘူးအဲ့လိုပြောလို့လေသူတို့ဟိုကျွန်တော်ပြောတဲ့စကားကိုသူတို့လိုက်နာမှာမဟုတ်ဘူးအဲသူတို့တိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရှင်းရာတွေကအဲသူတို့အကြောင်းတစ်ခုခုပြပြီးတော့အများအားဟိုဥပမာဆိုတော့နည်းနည်းစိုးမိုးရေးကင်းလဲတဲ့အခါဟာလာဒီလမ်းကြောင်းတွေရှင်းလင်းတဲ့အခါမှာအဲထိတ်တဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်တယ်ဆိုပြီးတော့တစ်ဖက်ကိုတစ်ဖက်အပြစ်ပို့ရလို့ပဲအဲဒီကိစ္စတွေကိုသူတို့အဖြစ်ပေးနေကြတာဖြစ်ပါတယ်ပြီးတော့ဒီလွှတ်တော်ရဲ့ကျွန်တော်မြန်မာနိုင်ငံလွှတ်တော်ရဲ့ကော်မတီကော်မရှင်တွေကတော့စစ်တပ်ဘက်မှာအဲ့လိုဩဇာတရားမှုမရှိပါဘူးကျွန်တော်မြင်တာကတော့အစိုးရတောင်မှစစ်တပ်ဘက်မှာဩဇာတရားမှုမရှိတဲ့အခါမှာလွှတ်တော်ကတိတ်တွန်းရင်ပဲအဲကျွန်တော်တိတ်တွန်းနိုင်တာပါအဲတကယ်လို့လှုပ်ဆောင်ရမှာကတော့တပ်ပဲဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်ဒါပြည်သူကြားထဲကသတင်းစာဆရာတူကိုဖိတ်ခေါ်လိုပါတယ်ဦးစီတူအောင်မြင့်ဖြစ်ပါတယ်ဆရာစီတူအောင်မြင့်ဘယ်လိုမြင်ပါလဲခင်ဗျာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မဲ့အလားအလားဒီခေတ်မှာနည်းနည်းစီနေပြီလို့ဆိုနိုင်ပါသလားမရှိသေးရင်ဘာတွေများလူနေတဲ့နယ်ထောက်ပြပါအောင်ခင်ဗျာ
အစိုးရကအခုအကောင့်ထဲပေါ်နေတာတွေနောက်ပြီးတော့မှအဲ့ဒီပုံမှာဟိုတက်မတော်ဘက်ကလိုက်ပါပြီးဆောင်ရွက်နေတာတွေကိုကျွန်တော်နားလေတာတခုသေးကတော့အပြစ်ခတ်ရက်စဲရေးကိုပဲသူတို့ကအဓိကလှုပ်ချင်နေတာအဲ့ဒီဥစ္စာပါပဲအပြစ်ခတ်ရက်စဲသွားပြီးတဲ့နောက်မှဟိုငင်းငင်းရေးဆိုင်ရာကိစ္စတွေနောက်ပြီးတော့ဒိုင်းလာခွင့်ရေးဆိုင်ရာကိစ္စတွေအဲ့ဒါတွေဆက်ဆွေးနွေးဖို့ဆိုပြီးတော့မှသူတို့ကဆန္ဒရှိတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဘာမှကျွန်တော်တူချင်းနဲ့ဆိုရင်တော့ဘာမှအာမခံချက်ရှိတယ်လို့မမြင်ဘူးဘာဖြစ်လို့လဲဆိုတော့ဟိုဒိုင်းလာတွေနဲ့ထားလို့ကျွန်တော်တို့ဒီရင်းမှာတော့မှတကယ်ဒီမှကြီးမှာတော့မှအမျိုးသားပြန်လဲရင်ကြားစစ်ရေးနဲ့ပတ်သက်ပြီးတော့မှဟိုအတိုက်ခံနေပြည်သူတွေနဲ့လက်ရှိအနာရထားတဲ့စစ်ဘုတ်ချုပ်တွေစစ်ဘုတ်ချုပ်ဟောင်းတွေနဲ့အဆင်မပြေသေးဘူးအဆင်မပြေသေးတော့တိုင်းလာတွေနဲ့ရေရှည်အဆင်ပြေမယ်ဆိုတဲ့လမ်းစာကိုရောက်မယ်လို့တော့ကျွန်တော်မမြင်သေးဘူးဒါပေမဲ့လောလောဆယ်မှာအစိုးရကိုယ်တိုင်ကတမတော်ကိုယ်တိုင်ကအဖြစ်ခတ်ရက်စဲရေးကိုတော့သူတို့အယံကိုလိုလားနေတယ်အဲလိုလားနေတဲ့ခါကျအဲ့ဒါကတော့ဖြစ်သွားမယ်လို့ထင်တယ်ဒါပေမဲ့နိုင်ငံရေးရရေရှည်ငြိမ်းချမ်းရေးရဖို့ဆိုတဲ့ဟာကတော့အများကြီးဆွေးနွေးရအောင်မဲ့ကိစ္စတစ်ခု ဖြစ်နေသေးတယ်လို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဒေါ်ရွှေဘူးခင်ဗျာတကယ်တော့ကချင်းပြည်နယ်ဘက်မှာရှိတဲ့ကချင်းလက်နက်ကိုင်အင်အားစုတွေနဲ့အပစ်ခတ်ရစဲခဲ့တာ18နှစ်လာကြာခဲ့ပြီခင်ဗျာပြန်ပြီးတော့ပြတ်သွားတာပဲအခုလည်းပဲအပစ်ခတ်ရစဲရုပ်ပဲဥတီပြီးပြောနေကြတဲ့ဒီညဉ့်ညိုင်းလမ်းစဉ်ကိုပဲလို့ပြောလို့ပါလေခင်ဗျာ
အဲလွန်ခဲ့တဲ့ကာလမှာဒီ18နှစ်ကြာပေါ့နော်အပစ်ခတ်ရစဲဘူးပါလေဒါမဲ့အခုပြန်တိုက်တာ3နှစ်ရှိပါပြီဒါရီယာဆိုလို့ရှိရင်ခိုင်မာတဲ့ကျွန်တော်တို့ဥပဒေပြဋ္ဌာန်းချက်မရှိခဲ့ဘူးအရင်အပြစ်ခတ်ရစဲတော့လည်းတိတိကျကျခိုင်ခိုင်မာမာဓာန်တူညီရေးအတွက်ဘာမှအထူးအကျတော်လို့ဥပဒေမရှိခဲ့ဘူးပေါ့နော်အဲအဲ့ဒါတွေကြောင့်အကောင့်ထဲလည်းမပေါ်ခဲ့ပေးဘူးအဲ့ဒါကြောင့်မို့ကျွန်တော်တို့လူမျိုးရေးပြဿနာတွေလည်းမရှိချင်းပေးခဲ့နိုင်ဘူးဒါတွေကြောင့်မို့ပြန်ဖြစ်တာအဲ့တော့ဒီအပြစ်ခတ်ရစဲဆိုတာဆိုရှင်ကျွန်တော်တို့ရဲ့ဒီဓာန်တူညီရေးအတွက်အမခံချက်တော့တခုတော့မဟုတ်ပါဘူးဒါပေမဲ့အပြစ်ခတ်ရစဲရေးလုပ်ခြင်းရဆိုလို့ရှင်ဒီဓာန်တူညီမှုညီညွတ်မှုအတွက်နိုင်ငံရေးဆွေးနွေးမှုရရှိဖို့အတွက်ခိုင်မာတဲ့နေရာကိုတွားဖို့အတွက်လမ်းစတစ်ခုတော့ဖြစ်ပါတယ်။ဒါကြောင့်မို့နေရာကိုစဉ်းစားဆုံးဖြတ်ဖို့ကတော့ကျမတို့ရဲ့အဲတိုင်းသားလက်နက်ကိုင်အဖွဲ့တွေပဲဖြစ်ပါတယ်။အဲ့တော့ဒီတစ်ခါကျမတို့ပြန်ပြီးတော့အပြစ်ခတ်ရစေလက်မှတ်ထိုးမယ်ဆိုရှင်အမှန်တကယ်ပဲကျမတို့ရဲ့ဓာန်တူညီမှုကိုဖော်ဆောင်နိုင်မလားမဖော်ဆောင်နိုင်ဘူးလားဆိုတာတို့တို့တကယ်ဆွေးနွေးနေတဲ့လူတွေကဒီတက်မတော်ကိုလည်းလေ့လာဖို့လိုပါတယ်။အစိုးရကိုလည်းလေ့လာဖို့လိုပါတယ်။
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဖဒိုကွယ်ထူးဝင်းကိုမေးပြရစီမမေးခင်ဒီထံနဲ့တစ်ဆက်တစ်ဆက်လဲသွားရရှင်တယောက်ရေးထားတဲ့စာကိုကျွန်တော်လည်းပြောပြလိုပါတယ်အဲ့တော့အခုလုံနေတဲ့ကိစ္စတွေမှာမအောင်မြင်မှုဆိုရင်တိုင်းရင်းသားတော်လှန်ရေးခေါင်းဆောင်များဟာတိုင်းရင်းသားများရဲ့သမိုင်းတေခံဖြစ်သွားမျိုးကိုသတိထားစေချင်ပါသည်ရေးသားပေးဖို့သူကပေါက်ဆဖြစ်ပါတယ်ခင်ဗျာဆိုတော့ဖဒိုကွယ်ထူးဝင်းကျွန်တော်မေးချင်ပါတယ်အခုအပြစ်ခတ်ရစဲရေးအတွက်ကတော့ဘယ်နည်းလုပ်မယ်ဘာညာဆွေးတော့ပြောကြတယ်ဆိုတော့ဒီအပြစ်ခတ်ရစဲရေးမှသည်ထာဝရညီညာရေးတို့တက်လှမ်းနိုင်မဲ့အလားအလားအမခံချက်မျှော်လင့်ချက်တစုံတရာရှိပါသလားဘယ်လောက်ရှိပါသလဲခင်ဗျာ
ကျွန်တော်တို့တော့မျှော်လင့်ချက်တော့ရှိပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ပြဿနာအခြေခံနိုင်ငံရဲ့ပြဿနာကဒီပြဿနာတွေဆိုလိုတာကကျွန်တော်တို့အမျိုးသားရုပ်အခြေခံတဲ့နိုင်ငံရဲ့ပြဿနာဒီနိုင်ငံရဲ့ပြဿနာကိုနိုင်ငံရဲ့ဤအရာမရှိမဲနဲ့တွဲဆုံဆွေးနွေးခြင်းဤအရာမရှိမဲနဲ့လက်နက်ကအကြံဖက်ဆွေးအသုံးပြုတဲ့အတွက်ကျွန်တော်တို့ဟာတိုင်းသားတွေကလည်းလက်နက်ကပြီးတော့ကိုယ်နိုင်ငံရဲ့ယက်တီချက်အတွက်ကိုယ်မျိုးသားရဲ့နိုင်ငံရဲ့ယက်တီချက်လက်နက်တပ်ဖွဲ့နဲ့ဖွဲ့စည်းလာခဲ့တယ်ကျွန်တော်အဲ့ဒါတော့ကြောက်ဘူးလို့ကျွန်တော်တို့ကဒီနေရာမှာကျွန်တော်တို့လာချက်ကနိုင်ငံရေးပြဿနာကိုသူဆွေးနွေးအဖြစ်ရှာဖို့ပဲဖြစ်ပါတယ်အခုကျွန်တော်တို့စူးစမ်းနေတဲ့တပြည်လုံးအပြစ်ခတ်ရစေသဘောတူညီရေးစာချုပ်အလက်မထိုးပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးသူဆွေးနွေးဖို့အတွက်ဖြစ်ပါတယ်ဒီနိုင်ငံရေးသူဆွေးနွေးဖို့အတွက်လည်းကျွန်တော်စာချုပ်ထဲမှာနိုင်ငံရေးသူဆွေးနွေးအမှတ်ကချက်ဆိုတဲ့အချက်တွေလည်းပါတယ်ဒီတပည့်ရတဲ့ဆိုတော့ငြိမ်းချမ်းရတော့မဟုတ်သေးဘူးနိုင်ငံရေးတွေ့ဆုံဆွေးနွေးအပြည့်တော့အဖြေရှာသွားဖို့အတွက်ဖြစ်တယ်ဒီနိုင်ငံရေးတွေ့ဆုံဆွေးနွေးအဖြေရှာပြီးတော့ရရှိလာတဲ့သဘောတူညီချက်အပေါ်မှာဒါကျွန်တော်ဆက်လက်ရှောက်လောင်းမယ်ဖြစ်တယ်ဒီကျွန်တော်သဘောတူညီချက်တွေကကျွန်တော်တို့အခုခေါ်နေတာပြည်တော်စုငြိမ်းချမ်းရေးဆွေးနွေးညီလာခံပေါ့နော်ဆွေးနွေးမှုဒီအစီအစဉ်ကိုကျွန်တော်တို့ကဖြစ်ရှိရတဲ့ပြဿနာတွေကတော့အများကြီးရှိပါတယ်ဒီတော့ကျွန်တော်တို့အခုကနှစ်ဖက်စလုံးကတော့ကျွန်တော်နားလည်တာကတော့ကြာပြည့်ရစေလို့ပြည်တဲ့နောက်ပိုင်းမှာနိုင်ငံတွေ့ဆုံဆွေးနွေးဖို့တော့သဘောတူညီချက်တော့ရှိထားပါတယ
်။
ဒါကအကောင့်ထဲပေါ်ဖို့ကြတော့ကျွန်တော်နှစ်ဖက်စလုံးဖက်မှာလည်းအလိုအပ်ပါတယ်။ဒါကြောင့်မို့ကျွန်တော်အမြင်ကတော့အခုလောလောဆယ်မှာကျွန်တော်ကြိုးစားဆောင်ရွက်နေဒီတပြည်လို့ပြည့်ခတ်ရစေသဘောတူညီချက်ထဲမှာပြည့်ခတ်ရစေလို့ပြည်တဲ့နောက်ပိုင်းမှာကျွန်တော်ပြည့်ခတ်ရစေခိုင်မာဖို့အတွက်နောက်ပြန်လည်ပြည့်မြတ်ရေးအတွက်နောက်ကြိမ်ကြိမ်တိဆောက်ရတဲ့ဆိုတာလည်းလိုအပ်တယ်လို့နိုင်ငံတွေဆိုဆွေးမှုတဲ့အခြေခံနိုင်ငံပြဿနာကြီးကိုလည်းကျွန်တော်ဆွေးနွေးသားမှာဖြစ်ပါတယ
်
ကျွန်တော်အနေနဲ့ကတော့ခုလက်ရှိရင်ဆိုင်တဲ့အခက်အခဲတွေကတချို့နားလည်မှုဆိုလိုတာကတော့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်နားလည်မှုအပြည့်အဝမရှိသေးဘူးနောက်ပြီးတော့ကျွန်တော်တို့ဖြတ်သန်းလာရတဲ့ညပေါင်း60ကျော်လက်နဲ့နဲ့နောက်တိုက်ခိုက်မှုတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်မှုတွေဒီတက်ခဲမှုတွေကလည်းဖြစ်ပေါ်လာတဲ့သံတရားစိတ်တွေအားလည်းကျွန်တော်တို့ရှေ့ဆက်သွားနိုင်ဖို့အတွက်ကျွန်တော်တို့လွန်မှုနေတဲ့အပေါ်မှာဒါကကျွန်တော်တို့လည်းအခက်အခဲတစ်ခုဖြစ်တယ်။ဒီတော့ကျွန်တော်တို့တိုင်းပြည်ရဲ့အခြေခံပြဿနာတွေကိုရှင်းပြမှကျွန်တော်တို့ကဒီလိုအပ်တဲ့ခုနကျွန်တော်ဒေါက်တာနိုင်အောင်ပြောသလိုပဲတန်းတူတဲ့အခွင့်အရေးတွေမညီမျှမှုတွေညီမျှသွားအောင်ကိုယ်ပိုင်ပြန်တက်ခွင့်ဆိုတိုင်းသားတို့လိုအပ်တဲ့အခွင့်အရေးတွေကျွန်တော်နိုင်ငံရေးအဖြစ်ရှင်းသွားလို့ရှိရင်တော့ကျွန်တော်တို့ကဒီတိုင်းပြည်တော့အေးချမ်းသွားမှာပဲအခုလက်ရှိနေထားကတော့ကျွန်တော်စူးစမ်းတဲ့အချိန်ဖြစ်ပါတယ်
ဟုတ်ကဲ့ဘရူကဒူဝင်ဒီမှာသောရရှင်တယောက်ရေးထားတဲ့စာကိုကျွန်တော်အချင်းချင်းဖတ်ပြလိုပါတယ်ဦးမြမင်းရန်ကုန်ဆိုတာ လူမျိုးစုတွေရဲ့နောက်ဆုံးရည်တည်ချက်ကိုသူကြည့်လိုက်တဲ့အခါမှာဟိုး1948ခုကတည်းကစခဲ့တဲ့နိုင်ငံရေးယုံကြည်ချက်သဘောထားဖြစ်နေတယ်လို့နားလည်တယ်ဟုတ်တယ်48ခုကတည်းကလူလာခဲ့ရတာဥဆောင်ဆွေးနွေးနေတဲ့တိုင်းရင်းသားတွေကဆွေးနွေးနေတဲ့ဟိုဘက်ကလူတွေကနိုင်ငံရေးပါတီလည်းမဟုတ်နိုင်ငံရေးခေါင်းဆောင်လည်းမဟုတ်သူအသုံးနှုံးပြောရင်တော့ပေါ့ဗျာနိုင်ငံအတွက်တာဝန်ခံတဲ့အနှစ်သာရမပြည့်စုံတဲ့လက္ခဏာဝန်ထမ်းတွေနဲ့ဘယ်လိုမှဆွေးနွေးလို့အောင်မြင်မှာမဟုတ်ပါဘူးလို့ယုံကြည်နေတယ်တဲ့ဒီလူတွေနိုင်ငံရေးသမားတွေဖြစ်လာမှနိုင်ငံရေးသမားတွေနဲ့ဆွေးနွေးမှနိုင်ငံရေးပြဿနာပြည်လည်မယ်လို့လည်းသူကသုံးသပ်ထားပါတယ်ဒီကိစ္စကိုကျွန်တော်ဥဖေသန်းကိုမေ့ကျင်ပါတယ်လွှတ်တော်အမတ်တူတိုင်းသားသူပြောတာလည်းလက်တွေ့ကြည့်မယ်ဆိုရင်လွှတ်တော်မှာလည်းပဲဒါစစ်တပ်ကအမတ်တွေကပါတယ်နောက်ပြီးဥက္ကဋ္ဌတို့ဘာတို့နိုင်ကတို့ဒီပုဂ္ဂိုလ်ကလည်းပဲစစ်တပ်ကလူတွေအစိုးရဌာနသမ္မတကအစားလည်းစစ်တပ်ကအပြောင်းလဲတွေသာဖြစ်လေတော့ဦးမြတ်မင်းပြောတဲ့ကိစ္စကိုဘယ်လိုသဘောအားရပါသလဲနိုင်ငံရေးသမားချင်းဆွေးနွေးမှပုံမပြည့်လဲမယ်ဆိုတာဖြစ်နိုင်ပါသလားဦးဖေတန်
းဟုတ်ကဲ့ကျွန်တော်တို့တိုင်းရင်းသားတွေကတော့လေဒါပြည်ထောင်စုစနစ်သူတည်ရင်ကျွန်တော်တို့ကိုတိုင်းကိုပြည်နယ်တွေကိုလုပ်ပိုင်ခွင့်ရအောင်ပေါ့နော်ကိုပိုင်အုပ်ချုပ်ခွင့်ရအောင်တောင်းလာတာကခုကတည်းကမဟုတ်ပါဘူးကျွန်တော်တို့အရင်တုန်းကလည်းဒီကျွန်တော်တို့ပြည်ထောင်စုစနစ်ကလာရင်းကောင်းတဲ့ပြည်ထောင်စုစနစ်မဖြစ်ခဲ့ပါဘူးဟိုပြည်နယ်နိုင်ငံတို့အကျော်ခေတ်ကလည်းပဲအင်အားနဲ့အနိုင်ယူပြီးတော့အင်ပါယာသဘောမျိုးနဲ့ကျွန်တော်တို့ပြည်ထောင်စုကိုတည်ထောင်ခဲ့တယ်48ခုနှစ်မှာလည်းပဲပြည်သူစာချုပ်ရှုပ်ပြီးတော့ကျွန်တော်တို့အလိန်အညာပြည်ထောင်စုပဲဖြစ်ခဲ့တယ်ဒီနောက်ပိုင်းမှာလည်းပဲကျွန်တော်တို့အခွင့်အရေးတွေမငြိမ်းညှတဲ့ပြည်ထောင်စုပေါ့နော်ကျွန်တော်တိုင်းရင်းသားတွေကအဲ့လိုတွေပေါ်မှာဓာတ်လူရည်သူအခွင့်အရေးကိုလိုချင်လို့ကျွန်တော်တို့ကတောင်းဆိုနေကြတာတိုက်ပွဲဝင်နေကြတာအဲ့ဒီအပေါ်မှာဒီအုပ်ချုပ်တဲ့လူတွေပေါ့နော်တမတော်ပါဝင်ပေါ့ဒီအထူးသဖြင့်ဗမာနိုင်ငံကြီးကောင်းဆောင်တွေကဒါတွေကိုနားလေဘူးလို့တွေတိုင်းသားတွေကမတော်မတရားတောင်းနေတာမဟုတ်ဘူးအရင်ကတုန်းကဆိုရင်တော့မှကျွန်တော်တို့ခွဲထွက်ခွင့်တို့ဘာလို့လုပ်သေးဒီနေ့ဖက်ဒရယ်စနစ်ကိုကျွန်တော်တို့ကတောင်းဆိုနေတာတိုက်ပွဲဝင်နေတာအဲ့ဒါပေါ်မှာညီညွတ်မှုကိုတောင်းနေတာအဲ့ဒါကိုသူတို့ကဘလို့မှကျွန်တော်တို့အပေါ်မှာမယုံသင်္ခါရစိတ်နော်မရှိပဲနဲ့သဘောထားကြီးကြီးနဲ့ဓာတ်လူကြီးတို့အခွင့်အရေးပေးမယ်ဆိုတာတကယ်တမ်းပြည်ထောင်စုစနစ်ညီညွတ်ကိုချင်းချင်းမင်းမင်းစနစ်မျိုးနဲ့ကျွန်တော်တို့ဆုံးဖြတ်ရင်ဒါကတကယ်တမ်းဟိုရင်းပေါ့ဒီမစိုးတရားနဲ့လည်းညီတယ်ပေါ့ဗျာနော်ဓာတ်လူကြီးတို့အခွင့်အရေးဆိုတာအဲ့လိုမျိုးကိုသူတို့လိမ့်လျောဖို့ဆိုတာဘယ်လိုမှအခက်အခဲမရှိပါဘူးဒါကြောင့်ကျွန်တော်ခုနကပြောတဲ့အဆိုထောက်ခံပါတယ
်ဟုတ်ကဲ့ကျွန်တော်ဒေါက်တာနိုင်အောင်ကိုပြန်မိကြပါတယ်အဲ့ဒီတော့ဒေါက်တာနိုင်အောင်သောရရှင်တယောက်ကလည်းပြောထားတယ်ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံရေးစနစ်ဖြစ်လာရင်တကယ်တော့နိုင်ငံရေးသမားတွေခေါင်းဆောင်ဖြစ်လာရင်တော့အောင်မြင်မယ်ဆိုပြီးတော့သုံးသပ်ပါတယ်နိုင်ငံရေးသမားတွေဖြစ်လာရင်တော့စစ်တပ်ကိုနိုင်ပါမလားဆိုတာလည်းမေးခွန်းထုတ်စရာဖြစ်လာတယ်ဒေါက်တာနိုင်အောင်ဘယ်လိုသဘောပါလဲခင်ဗျာအခုဆွေးနွေးရတဲ့ကိစ္စကို
ဒီကကြောချင်တာတော့ပါဆိုတော့ကျွန်တော်တို့ဒီမိုကရေစီလို့ပြောမှဆိုလို့ရှိရင်ခုနကပြောတဲ့ဒီတရားမျှတမှုတို့လွတ်လပ်မှုတို့ညီညွတ်မှုဆိုတာတော့ဒါလည်းကိုင်ဆောင်မှာပေါ့လေအဲ့တော့အခုလောလောဆယ်ဖြစ်နေတဲ့ဒီလက်နက်ကိုင်တတိပခန့်နဲ့ပြောချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီရန်ဖြစ်တာကိုရက်နေတဲ့အဆင့်စူးစမ်းနေတာပေါ့နော်တကယ်တမ်းပြောရင်တော့ကျွန်တော်တို့ရန်လိုချင်တဲ့စိတ်တွေရန်ဆာချင်တဲ့စိတ်တွေအဲ့ဒါကြီးဖြောင်းနိုင်ကိုကျွန်တော်ယူဆရမယ်။နောက်ပြီးလက်ဆွဲနှုတ်ဆက်ပြီးလို့ရှင်လည်းလက်တွဲနိုင်မှုစူးစမ်းရမယ်ဆိုတော့အဲ့လိုမျိုးခါမျိုးမှာဒီမိုကရေစီသဘောအရဆိုလို့ရှင်ကျွန်တော်ကအများသဘောတူတာနောက်ပြီးတော့မှဒီအင်အားနည်းတဲ့လူတို့မဟုတ်လေရှင်လို့ရှင်ဒီအတွေးခေါ်ယူဆမတူတဲ့လူတွေလည်းအားလုံးပါတယ်ဆိုတော့အောက်ဆောင်ရဖြစ်တဲ့အောက်ဆောင်နဲ့ပို့ပြီးတော့သက်ဆိုင်နေလို့ရင့်ကျက်ပို့ပြီးရင့်ကျက်မယ်လို့တင်ပါတယ်။နောက်တစ်ခုကဒီဒီမိုကရေစီစနစ်မှာကောင်းကင်နဲ့အစိုးရလုပ်မယ်ဆိုလို့ရှင်ကျွန်တော်ကပါလဲဆိုတော့အာဏာခွဲကိုရေးအာဏာထွန်းဒီပေါ်တော့ decentralization ဆိုတာဒါတကယ်တမ်းတော့ရင် federal သွားကျင်တဲ့အနစ်သာရတစ်ခုနဲ့လည်းအတူတူပါပဲလို့ဒါကြောင့်မလို့ကျွန်တော်တို့ကဒီ democracy နဲ့လူ့ခွင့်ရေးကိုပြောမယ်ဆိုလို့ရှိရင်ခုနပြောတဲ့တိုင်းရင်းသားတွေကတကယ်ကိုကိုကြီးကိုကျွန်တော်နဲ့နေခဲ့တဲ့တမိုင်းအကြောင်းကိုကျွန်တော်တို့အတိအမှတ်ပြုနိုင်မယ်ဆိုလို့ရှိရင်တန်တူရင်းနဲ့ကိုယ်ကတန်းကိုကိုပေါ်ကျူးမဲ့တရားမျှတမှုရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ငြိမ်းချမ်းမှုရလာပါပါလို့ democracy ကလည်းပို့ပြီးတော့ဆောင်ကျဉ်းလာမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲမှာကျွန်တော်ဆွေးနွေးကြရတာဟာအကုန်လုံးဒီပြည်ထောင်စုငြိမ်းချမ်းရေးဖြစ်စေခြင်းနဲ့ဆန္ဒနဲ့ဆွေးနွေးကြခြင်းဖြစ်တယ်လို့ကျွန်တော်ပြောလိုပါတယ်ဒီလိုမျိုးမကြာခဏလဲဆွေးနွေးဖို့ကျွန်တော်ကြိုးစားပေးရမှာဖြစ်ပါတယ်ကျွန်တော်အချိန်မရတဲ့အတွက်ကြောင့်တချို့ပေးထားတဲ့စာရင်းတချို့စီရင်ပေးထားတဲ့သောရရှင်တွေအားလုံးကိုအချိန်မပေးနိုင်ခဲ့တာကိုလည်းနားလည်ပေးကြဖို့တောင်းပန်ရင်းနေမယ်ဒီနေ့အစီအစဉ်ကိုဒီမှာညီကုန်းထုတ်လိုက်ပါတယ်ခင်ဗျာပါဝင်ဆွေးနွေးရတဲ့သောရရှင်တွေနဲ့နားဆင်တဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဥကြောဇန္တာဆွေးနွေးတင်ဆက်တဲ့စနေညဒိုက်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOE ကနေဒိုက်ရိုက်လီလိုင်းအစီအစဉ်တွေကိုအင်္ဂါနေ့နဲ့စနေညဘက်ဒီမှာတပတ်ကိုနှစ်ကြိမ်ဒိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဆိုတော့အခုတခါလာမယ့်အင်္ဂါညမှာဆွေးနွေးမယ့်ဒိုက်ရိုက်လီလိုင်းအစီအစဉ်အကြောင်းကိုလည်းအသိပေးပါရစေခင်ဗျာ
ော်ရရှိမှာခင်ဗျာစစ်စိုးရတွေအဆက်ဆက်အုပ်ချုပ်ခဲ့တဲ့ကာလတွေအတွင်းစူပူမှုတစ်ခုအဖြစ်နဲ့သာသဘောထားခဲ့ကြတဲ့ရှင်းလင်းလုံးလူထုအောင်ကြွမှုကိုဒီမိုကရေစီအရေးလှုပ်ရှားမှုတစ်ခုလို့အာဏာပိုင်တွေကဘယ်အချိန်ကြမှာအတိမတ်ပြုလက်ခံကြမယ်လို့ယူဆပါတယ်လေ26နှစ်အထိရှိလာတဲ့အခုချိန်အထိလူထုလှုပ်ရှားမှုအဖြစ်အတိမတ်မပြုနိုင်တာဟာဘာကြောင့်ပါလဲဆိုတာကိုအင်္ဂါနေ့ညတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-32-32-5554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
ဒါရှင်နေကျွန်တော်တို့ရဲ့အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့အင်္ဂါနေ့ည9:00မတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာ။ဒါရှင်နေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမတ်တ130တက္ကသိုလ်ဆာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ကိုအီးမေးလ်နဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်ကတော့1-32-32-5554ဖြစ်ပြီးတော့ fax နံပါတ်ကတော့1-32-32-5554ဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီတချိန်နေ့လယ်7နာရီကနေ10နာရီတချိန်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။ VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line to meter 16.25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ကမ္ဘာသတင်းချင်းချုပ်ကိုဦးစံမွေကကြီးညာပေးมาဖြစ်ပါတယ်ဗျာ
။ Israel တပ်ဖွဲ့ဝင်တွေဟာ Gaza နဲ့ Israel နိုင်ငံနယ်စပ်ကိုဖျက်ပြီးတော့ Hamas တွေဖောက်လုထားတဲ့ဥမင်လှိုင်ကောင်းတွေကိုဖျက်ဆီးပြရမယ်တာဝန်ကိုပြီးစိုးအောင်ထိလှုပ်ဆောင်ပြီးရင် Israel နိုင်ငံလုံခြုံစိတ်ချဖို့လိုအပ်တဲ့ဆောင်ရွက်စရာကိစ္စတွေကိုဆက်ပြီးတော့လှုပ်သွားมาဖြစ်တယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောဆိုလိုက်ပါတယ်။ဒါစင်နဲ့ချီတဲ့ဥမင်လှိုင်ကောင်းတွေဖျက်ဆီးပြီးဖြစ်တယ်လို့ Mr. Netanyahu ကစနေနေ့မှာပြောလိုက်တာပါ Hamas တွေနှစ်ကာလအတန်ကြာကလေးကတိစောက်ထားတဲ့သူ့ခေါ်မဟာဗျူဟာမြောက်စနစ်ကိုကြီးကြီးမားမားအထိနာစေခဲ့တယ်လို့လည်းပြောပါရယ်ဒီတော်တွင်တောက်ကြနေတဲ့ကတိုက်ပွဲတွေအတွင်းမှာ Hamas အဖွဲ့ကဖမ်းဆီးရမိသွားတယ်လို့ပြောထားတဲ့အသက်23နှစ်အရွယ် Israel Dubo အဆင့်ရှိသူဟာတိစုံသွားပြီးဖြစ်တယ်လို့ Israel စစ်တပ်ကပြောဆိုလိုက်ပါရယ် Dubo Hada Golden ဟာကြာဆုံးသွားပြီးလို့သူ့ရဲ့မိသားစုကိုအကြောင်းကြားပြီးဖြစ်တယ်လို့လည်း Israel စစ်တပ်ကပြောဆိုလိုက်ပါတယ်အီဘိုလာရောဂါဖြစ်ပွားနေတဲ့နယ်မြေတွေပုံမတိုးများလာနေပြီးတော့ကုသကာကွယ်ရေးအထောက်အကူပစ္စည်းတွေကလည်းအကန့်အသတ်နဲ့ရှိနေတာတော့ဖြစ်တဲ့အတွက်ဒီကူးစက်ရောဂါကိုထိန်းချုပ်ဖို့ကြိုးစားရမှာအခက်အခဲတွေကြုံတွေ့နေရတယ်လို့အာဖရိကအနောက်ချမ်းမှာရှိတဲ့အီဘိုလာရောဂါဝေဒနာတွေကိုကူညီကယ်ဆယ်စောင့်ရှောက်မှုလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းတစ်ခုကပြောလိုက်ပါတယ်အဲ့ဒီရောဂါနဲ့တိစုံသွားသူအရေအတွက်ဟာ900ကျော်နေပြီဖြစ်ပါတယ်လိုက်ဘီးရီးယားစီရာလီယွန်နဲ့ဂီနီနိုင်ငံဒီမှာတခြားလက်ကျင့်တင်နန်းပေးထားတဲ့ကျန်းမာရေးလှုပ်သားတွေနေပါနေတယ်လို့ကာကုသကာကွယ်ရေးအထောက်အကူပစ္စည်းတွေကလည်းယော့ပါနေတာကြောင့်အခြေအနေတွေကဂျင်းနဲ့ကြက်ထဲကိုရောက်နေတယ်လို့နေစီမထားဆရာဝန်များအဖွဲ့ RSF ကပြောဆိုလိုက်တာဖြစ်ပါတယ်။လိုက်ဘီးရီးယားနိုင်ငံကအီဘိုလာဝေဒနာရှင်တွေကိုကုသရေးနဲ့အဲ့ဒီရောဂါပိုးကူးစက်သွားတဲ့အမေရိကန်ဆရာဝန်ကိုအမေရိကန်နိုင်ငံကိုပြန်လည်ခေါ်ဆောင်လာပြီလို့သိရပါတယ်ခင်ဗျာ
။ကမ္ဘာသတင်းချင်းချုပ်ကိုဦးစံမွေကြီးညာခဲ့တာပါဒီမနက်စီစဉ်ထုတ်လို့ရေးမှုကမန်နန္ဒာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့Zainab Abdul Rahman ဖြစ်ပါတယ် VOA American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ9လိုမီတာ32 40 48 50နဲ့9လိုမီတာ190လို့ကနေတန်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါလိမ့်ခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.